အပြစ်ရဲ့လက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုနောက်ပိုင်းမှာရှောင်လွှဲနိုင်မှုရွယ်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ကော်မတီကရှမ်းပြည်နယ်တွင်းမှာကွင်းစင်ပြီးအချက်အလက်တွေစုဆောင်းရှာဖွေခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒေသတွင်းကလူထုတွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေကိုအခုတော့ပြန်လည်စီစစ်နေပြီးဒီလအတွင်းမှာပဲတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းတွေပြည်သူတွေကိုတင်ပြနိုင်ဖို့မျှော်လင့်ထားပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီ GMCU ကမြန်မာတပ်မတော်နဲ့အပြစ်ရရှမ်းပြည်တောင်ပိုင်းလက်နက်ကင်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေရဲ့အကြောင်းရင်းကိုသတင်းတစ်ပတ်ကြာကြာရှမ်းပြည်နယ်တွင်မှခွင်ဆင်ပြီးတော့အချက်အလက်ကောက်ယူခဲ့တာဖြစ်ပါတယ်အခုတော့ကောက်ယူရရှိထားတဲ့အချက်အလက်တွေကိုပြန်ပြီးတော့စီစစ်ပြီးအစီရင်ခံစာထုတ်ပြန်မယ်လို့ GMCU အဖွဲ့ကဒေါက်တာမင်းစောဦးကပြောပါတယ
်ပြီးကြတော့ကျွန်တော်တို့ကတော့ဒီဖြစ်စဉ်မှာပါတဲ့သူတွေပေါ့နော်နှစ်ဖက်လုံးကပါဝင်တဲ့သူတွေပါဝင်တဲ့ပြည်သူလူထုတွေအရသားတွေပေါ့နော်နောက်ပြီးတော့ဒီရမီရဖာအာဒီအာယောလူကြီးဆက်တဲ့ချိန်မှာသူတို့တွေမိန်းမနေတဲ့ဟာတွေရှိပါတယ်အဲနောက်ပြီးတော့ဒီအဲဒီချစ်စင်ဖြစ်တဲ့ဒေသတွေမှာလည်းဒီ GMC ဆိုတော့ဘာလဲ GMC ဘာလို့လဲ NCE ဆိုတော့ဘာလဲ NCE ရအနေနဲ့သူတို့ကိုဘယ်လိုအခါကိုပြီးသားတဲ့ဟာတွေပါလဲစတဲ့အချက်တွေလည်းသူတို့ရှင်းပြခဲ့ပါတော်ဒီကတော့ဒီလိုမျိုးဖြစ်စဉ်ကြီးနောက်မှထမဖြစ်အောင်ပေါ့နော်တန်တဲ့လိုဝိုင်းဝန်းပြီးတော့ညှိနှိုင်းပြီးဆောင်ရွက်နိုင်အောင်ဆွေးကြည့်ရခြင်းနဲ့ကျွန်တော်လုပ်ခဲ့တာဖြစ်ပါတော့အမို့အဓိကကတော့ဖြစ်တဲ့ဖြစ်စဉ်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးခြားတယ်ပါ့မဟုတ်ဒီထိုးတဲ့ဟုတ်ဖြစ်တဲ့ဖြစ်စဉ်ကနေတတ်မတော်နဲ့ RCS ကြားမှာဖြစ်တဲ့ဖြစ်စဉ်မျိုးလို့တောင်းအဲ့သူတို့နဲ့သက်ဆိုင်တဲ့နှစ်ဖွဲ့ကိုပဲကျွန်တော်ကမေးတာများလားရှိပါ
ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီကတနင်္ဂနွေလိုအပြစ်ခတ်ရစဲရေးစာချုပ် NCA ပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာဖွဲ့စည်းထားတာဖြစ်ပြီးအပြစ်ရလက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုရှောင်ရှားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ
်။အဓိကကတော့နောက်ကိုပေါ်တော့ဒီလိုမျိုးထိပ်သွင်းမှုမဖြစ်အောင်ဘယ်လိုမျိုးလုပ်ပြင်လဲဆိုတဲ့ဟာကိုနှစ်ဖက်အနေနဲ့ညှိနှိုင်းပြီးလုပ်ရမယ့်ဟာကိုကျွန်တော်အဓိကထားပြီးတော့ကြီးမားတာပါ။ကိုကျွန်တော်တို့ GMC ရဲ့လုပ်ပိုင်ခွင့်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးတွေနဲ့ပတ်သက်ပြီးတော့ပဲကျွန်တော်လုပ်ပိုင်ခွင့်ရှိတယ်။ NC လက်မှတ်မထိုးတဲ့အဖွဲ့တွေကြတော့ကျွန်တော်လုပ်ပိုင်ခွင့်မရှိဘူး။မရှိတော့အခုနပြောတဲ့ကိစ္စမျိုးဆိုလို့ရှိရင်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်အပြင်မှာဖြစ်တယ်နော်။ဒါတော့ကျွန်တော်တို့သွားပြီးတော့ဒါဆောင်ရွက်လို့တော့မရဘူး
။ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူရဲစောင့်ကြည့်ရေးကော်မတီရဲ့ဆောင်ရွက်ချက်ကိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘက်နှစ်ဖက်စလုံးကလက်ခံနိုင်ခြင်းနဲ့ပတ်သက်ပြီးလဲဒေါက်တာမင်းစောဦးကအခုလိုပြောပါတယ်။
ကိုကျွန်တော်တို့ GMC ရဲ့လုပ်ငန်းကအဓိက NCU အကောင့်တွေပေါ်ဖို့ဖြစ်တယ်နော် NCU အကောင့်တွေပေါ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်လုပ်ထားတယ်အဲ့ဒီအကောင့်တွေပေါ်တဲ့အခါမှာလေဒီဒီအစိုးရဘက်ကတမတော် PEU ပေါ့နော်ဒီ Diamond Lake အဖွဲ့ကြီးပြီးတော့အရပါတဲ့ကကိုယ်စလဲတွေစုပေါင်းပြီးတော့ကျွန်တော်တို့လုပ်ထားတာဖြစ်ပါတယ်လုပ်တဲ့အခါမှာလေကျွန်တော်တို့ကဥပမာဆိုပါစို့ CCTV အဖွဲ့ကိုလုပ်မယ်ဆိုရင်မလုပ်ချင်ကြတဲ့ CCTV ကိုဘယ်လိုဖွဲ့ရမလဲဖွဲ့ပြီးအောက်ချိန်မှာဘယ်လိုလုပ်ငန်းတွေလုပ်ရမလဲဆိုတာတွေကအခုကြိုတင်ပြီးတော့ကျွန်တော်တို့သဘောတူညီမှုချူပါတယ်။အဲ့တော့ဒီလိုသဘောကဟိုကျွန်တော်တို့လုပ်တဲ့လုပ်ငန်းစဉ်အဆင့်တိုင်းအဆင့်တိုင်းမှာကဟိုညှိနှိုင်းပြီးတော့လုပ်ရတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီဟိုဒီ verification တင်ပေါ့နော်ဒီ CCTV အဖွဲ့ကိုလုပ်တဲ့အခါမှာရောအကောင့်တွေအဖွဲ့တဲ့အခါမှာရောအကုန်ညှိနှိုင်းပြီးလုပ်ရကြတာဖြစ်ပါတယ်။
GMCU ကရှမ်းပြည်နယ်အတွင်းကွင်းစင်ကောက်ယူခဲ့တဲ့တိုက်ပွဲဆိုင်ရာအခြေခံအချက်အလက်တွေကိုတော့စစ်ဆေးရေးအဖွဲ့ကသတင်းနှစ်ပတ်လောက်အချင်းယူစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်တယ်လို့လည်းဒေါက်တာမင်းစောဦးကပြောပါရရှင်